မလေးရှားနိုင်ငံပေါ်လာဘာရွန်ငှက်ကျွန်းအနီးမှာပြီးခဲ့တဲ့သတင်းဘက်ကနစ်မြုပ်ခဲ့တဲ့တွမ်ဆမ်ကုန်တင်တင်ပေါ်နဲ့အတူပျောက်ဆုံးနေတဲ့တင်ပေါ်သားတွေကိုမလေးရှားအနာပိုင်တွေကအပူတပြင်းရှာဖွေကယ်ဆယ်နေတာမှာတိတ်ဆုံးသူရုပ်အလောင်း၄လောင်းကိုဆယ်ယူရရှိထားပြီလို့မလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီ MMEA ကသတင်းထုတ်ပြန်ထားပါတယ်ကျောက်ဆုံးနေတဲ့တင်မောသားတွေထဲမှာမြန်မာ၄ဦးပါဝင်ပေမဲ့အခုပြန်တွေ့တဲ့ရုပ်အလောင်းတွေကတော့ဘသူဘဲဝါတွေဆိုတာကိုအတိမပြုတ်နိုင်သေးပါဘူး။ဒီအကြောင်း VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံကုချင်းမြို့နဲ့စီဘာရမြို့ကြားမလေးရှားရေပိုင်နယ်ထဲမှာကုချင်းမြို့ကနေထွက်လာတဲ့ MP ထောင်စန်းကုန်တင်တင်မောဟာဇူလိုင်လ20ရက်နေ့မနေ့9နာရီခွဲကျော်ခန့်ကနေမြုပ်ခဲ့တာပါ။မြန်မာလေးဦးအပါဝင်ပျောက်ဆုံးနေသူ၉ဦးရှိရဲဆိုပြီးအစိုးရပိုင်းကထုတ်ပြန်ထားပေမဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံသားတဦးကလိုက်ပါမသွားခဲ့တာကြောင့်၈ဦးပဲပျောက်ဆုံးနေတာဆိုပြီးကုမ္ပဏီကပြောပါတယ်။အဲ့ဒီထဲက၄ဦးရဲ့အလောင်းတွေကိုညှက်ကျွန်းနဲ့ရေမိုင်၁၄မိုင်အကွာပင်လယ်ပြင်မှာရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ပျောက်ဆုံးသင်္ဘောသားတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာစီမံLive FC ဖွဲ့ကိုတီထောင်သူကိုမျိုးကျော်အောင်ကတော့အခုလိုပြောပါတယ
်။ဒီကြောက်ဆုံးသားကတော့ပထမ6ယောက်လို့ထုတ်ပြန်ထားတယ်ပေါ့နော်
။6
ယောက်မှာမလေးရှားနိုင်ငံသား1ယောက်ကဒီကျင်းမောမှာလိုက်မပါဝါဘူးဆိုပြီးတော့ဒီကျင်းမောကလိုက်မပါဝါဘူးဆိုပြီးကျွန်တော်တို့ကုမ္ပဏီကတရားဝင်ကြေညာထားတယ်။အဲ့တော့တိုးတယ်ကြောက်ဆုံးမှုက6ယောက်ပေါ့နော်။6ယောက်မှာကျွန်တော်တို့ကဂျက်ဘော်ကြီးရေးလို့တွေ့တယ်ပေါ့နော်။မလေးရှားကျွန်တော်တို့ဒီရေချောင်းအာနာပိုင်းအဖွဲ့ကြီးကတော့တို့ဒီကျောင်းဆုံးနေရရှင်မောသား၄ဦးရဲ့တပ်ဖွဲ့ကြီးကြားရတဲ့၄ဦးရဲ့ဘုရားဖြစ်တယ်မှာမထုတ်ပြန်တော့ဘူးအဲ့တော့နောက်ထပ်၄ဦးကဒီရှင်မောအထဲထဲမှာရှိနေမလားဆိုပြီးသူတို့ဒါထင်မြင်ကြနေတာသူတို့ရှင်မောကိုပြန်လည်မှုစူးစမ်းနေတယ်ပေါ့နော
်ဟုတ်
နောက်တစ်ခုကကြတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒါဒီကျောင်းဆုံးသွားတဲ့မြန်မာနိုင်ငံသား၄ဦးတွေကမိသားစုဝင်ရဲ့ဒါသပီနေယူပြီးတော့သူတို့တပ်ဖွဲ့ကြီးကဒီအနေနဲ့ဆွတ်မယ်လို့လဲဒါသူတို့ကြောရတယ်ပေါ့နော်။ဒါသူဘက်ကတောင်းယူမယ်လို့လည်းဒါဖြေကြားထားပါလေ
။အခုတွေ့ရတဲ့အလောင်းလေးလောင်းဟာဘယ်သူဘဲဝါရီဖြစ်တယ်ဆိုတာကိုအတိပြုနိုင်ဖို့အတွက်မိသားစုဝင်တွေရဲ့ DNA ကိုယူပြီးဆက်လက်စစ်ဆေးနေတဲ့အကြောင်းမလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီရဲ့ညွှန်ကြားရေးမှူးဇင်အဇမန်ကပြောကြားခဲ့ပါတယ်။ကြံတဲ့သင်္ဘောသားတွေနဲ့ပတ်သက်လို့လည်းမှောက်ခွန်ဖြစ်နေတဲ့ကုန်တင်သင်္ဘောရဲ့ဝမ်းပိုက်ထဲမှာပိတ်မိသွားလို့ရှားပွေမတွေ့သေးတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေပေမဲ့ကြံရှိနေသေးတဲ့သင်္ဘောသားတွေရဲ့အလောင်းတွေကိုဆက်လက်ရှာဖွေနေတယ်လို့လည်းပြောပါတယ်။သေဆုံးသွားသူတွေဟာအသက်ကယ်ဆယ်ရေး life jacket တွေဝတ်ဆင်ထားခြင်းမရှိကြောင်းကိုတွေ့ရကြောင်းရေချောင်းထိန်းသိမ်းရေးအေဂျင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီသင်္ဘောပေါ်မှာလိုက်ပါခဲ့တဲ့မြန်မာသင်္ဘောသား၄ဦးဟာဒီသင်္ဘောပေါ်မှာအလုပ်လုပ်ဖို့အတွက်အမေရိကန်ဒေါ်လာ2000ပေးခဲ့ရပြီးသူတို့ကိုပို့ဆောင်ပေးတဲ့ကုမ္ပဏီကတော့ Global Map Asia ကုမ္ပဏီဖြစ်ပါတယ်။အခုလိုမျိုးတင်မောတိမ်မောက်သွားတဲ့အတွက်သူတို့ရတဲ့နဲ့မျက်နှာကြည့်ရဖို့မိသားစုနဲ့ဆက်သွယ်ပြီးစ조사ဆောင်ရွက်နေတယ်လို့လည်းကိုမျိုးကျော်ကပြောပါတယ်
။အရင်တော့လည်းတင်မောတွေမြုပ်ဘူးလေ၊ကိုတိုင်ပြိုင်တာမှာကိုတိုင်တင်မောတွေရှိနေဘူးလေ၊ဒီလိုပဲ။အဲ့တော့တောင်နဲ့ပြီးသွားတယ်၊ရတဲ့ရတဲ့ကျတော့ဒီလိုမျိုးရအောင်ပေါ့နော်။အဲ့တော့အခုဒီတစ်ခေါက်မှာတော့ကျွန်တော်စမဲတာတင်မောတာပဲပေါ့နော်။အရင်မြန်မာရှိမလိုက်တဲ့ site page ကပေါင်တာပေါ့နော်။ကျွန်တော် blog ပြိုက်တယ်ပေါ့။တော်လို့ sharing လုပ်ပြီးရဲ့အဲ့တော့ကျွန်တော်တို့ကစီမောသားတွေကခုခုဖြစ်တဲ့အခါကျရင်ရောချင်းတွေအပြေးအဝါကြောင်းအောင်လို့ကျွန်တော်တို့က public မှာ announce လုပ်ပြီးရဲ့
စီမောသား၈ဦးပါဝင်တဲ့ MP ထောင်စန်းဟာကုချင်းကလေစာရီတီကိုသွားနေတော့ရာသီဥတုဆိုးဝါးပြီးလမ်းမှာစီမောတိတ်မောက်သွားခဲ့တာဖြစ်ပါတယ်ပျောက်ဆုံးနေတဲ့မြန်မာ၄ဦးကတော့အသက်20ကျော်လူငယ်တွေဖြစ်ပြီးမွန်ပြည်နယ်နဲ့ရန်ကုန်တိုင်းကနေပြီးပထွက်ပြီးအလုလုကန်နေကြသူတွေဖြစ်တယ်လို့လည်းသိရပါတယ်ရှင်